ကချင်ပြည်နယ်တွင်တိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေပြောင်းပေးဖို့အတွက်စီစစ်ဆောင်ရွက်နေကြောင်းအစိုးရတာဝန်ရှိသူကပြောပါတယ်။လုံခြုံရေးစိုးရင်ကြကြောင်းနေရက်ကနေတင်းရှောင်လူသူတွေတဲမှာအမျိုးသားတွေကိုတော့ဒေသကနေထွက်ခွာခွင့်မပြုသေးဘူးလို့အစိုးရကပြောဆိုနေပါတယ်။တိုက်ပွဲတွင်ပိတ်မိနေသူတွေအားလုံးကိုဘေးကင်းရာရွှေပြောင်းပေးရေးကချင်လူလူကြားမှာတောင်းဆိုဆန္ဒပြမှုတွေနဲ့လှုပ်ရှားနေကြတာပါ။အခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကတင်ပြပါမယ်
။ကချင်ပြည်နယ်လိုင်းစာဖားခန့်တနိုင်းနမတီကာမိုင်းမိုးခေါင်နဲ့အင်ဂျင်ရန်တို့မှတက်မတော်နဲ့ကချင်လက်နက်ကိုင်တပ် KIA တို့ကြားပြီးခဲ့တဲ့လကစတဲ့တိုက်ပွဲတွေအတွင်ပိတ်မိနေတဲ့ထောက်နဲ့ချီတဲ့ဒေသခံတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးအတွက်အစိုးရဘက်ကစီစစ်ဆောင်ရွက်နေတဲ့အခြေအနေကိုနိုင်ငံတော်အတိုင်ပင်ခံရုပ်ရည်ညွှန်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပြပါတယ
်။တမတော်ကလည်းကျွန်တော်တို့နောက်ဆုံးဒီနေ့နောက်ဆုံးပြရတာကအတန်းဆက်ဆက်တွေနဲ့ဟောပြီးတော့တို့တို့ဒီကားတွေထိုးပေးတယ်ဆိုပြီးတော့အချက်တွေလည်းကျွန်တော်တို့သိရတယ်ပေါ့နော်။ဒါပေမဲ့အဲ့ဒါကတော့အမြန်ဆုံးဘုံမြေကျင်းမှာအဖွဲ့တွေဖွဲ့ပြီးတော့ဒီနေ့ဆိုကဒီဒီတို့ကလည်းဒီနေ့ဆိုကဖွဲ့ရုံမှာဆန္ဒပြတဲ့သူတွေကိုယ်တော်တွေနောက်အချက်ချင်းဘာသာရေးကောင်းတော်မီဒီလိုဖွဲ့စည်းနေတွေ့တယ်ဒီမနေ့ဆိုရင်ကျွန်တော်တို့အဲ့ဒီမြစ်ဆုံဘက်ကနေနေရဘုံမြေကျင်းကိုယ်တိုင်ပါကြည့်ရေနော်ပါကြည့်ရောကျွန်တော်တို့တရင်ပေါ်လာတာရှိတယ်အဲ့မှာရှိနေတဲ့အခြေအနေပေါ့နော်ကျွန်တော်တို့ရဲ့ဥပါပေးရတော့နမတိကတော့ဒီအကြောင်းမျိုးကြောင့်ပေါ့နော်နေရက်ဆက်မှာတင်းချောင်နေရတဲ့ဒီဒီနေရာမှာဘလောက်ရှိနေရဲဆိုတဲ့တရင်ဆက်တဲ့ဒီတော့ကျွန်တော်တို့အဲ့ပေါ်မှာပြောစုတွေဆွဲကြပြီးတော့ဒီနေ့လုပ်နေတယ်နမတိကအဲ့မှာမှအရေးပေါ်ဒီသနာရေးကစေဝါစားပြီးတဲ့ဒီဝါဆက်ဒီတပါးလဲကျွန်တော်တို့လူတွေစစ်စစ်တဲ့အချိန်မှာတပါးလဲထောက်ပံ့မှုလုပ်နေတယ်နမတုံးချက်ကတော့ဒီခိုက်တက်ပေါ့နော်ဒီလောကတက်လောကလာမှာအဲ့မလုံးကြုံဒီဆိုတဲ့နေရာတွေဆိုတဲ့တောင်ကြီးရှိနေတဲ့နေရာတွေရှိတဲ့ဆိုရင်ကျွန်တော်တို့အနည်းဆုံးနေရာကိုချေကြောင်းပြီးရင်ချိန်ချင်းချင်းလွှားရင်တော့တို့ကမူလနေရာပြန်သွားမှာအဲ့ဒါတွေတော့ကျွန်တော်တို့တော့နေတယ
်လုံးကြုံရေးဆိုရင်ချေချောင်းပြောင်းရွှေ့လူနေတဲ့ပြည်နယ်တွင်းဒေသ၉ခုမှာလူဦးရေအရေအတွက်ဆန်းနရစ်ခါလုံလောက်မှုရှိမရှိတို့ကိုပါအစိုးရကစီစဉ်နေတယ်လို့ပြောပါတယ်ကချင်ပြည်နယ်တွင်းကပိတ်မိနေတယ်ဆိုတဲ့ဒေသ၂ခုကိုဒီကနေ့မှပဲကချင်ဝန်ကြီးချုပ်တဲ့သွားရောက်ခဲ့ပါတယ်လုံးချုံရင်ဆွေရင်ချက်နဲ့ရွှေပြောင်းလူသူတွေတဲမှာအမျိုးသားတွေကိုတော့အသေးအချာစီစစ်မှာဖြစ်တယ်လို့လဲပြောခွင့်ရဦးစောထေးကပြောပါတယ်
။တော့နေရာပေါင်း9နေရာပေါ့အားလုံးချုပ်ပြီးတော့နေရာပေါင်း9နေရာမှာရှိရဆိုရတာဒီလူတွေကိုကျွန်တော်တို့အဲတွားပြီးတော့ဒီနယ်အစိုးရရဲ့နောက်မှုကပဲဝန်ကြီးဌာနရဲ့နောက်ကမ္ဘောဒီးယားပါပူးပေါင်းပြီးတော့ကျွန်တော်တို့အဲမှာတွားပြီးတော့စီစစ်မှုတွေလုပ်မှာကျွန်တော်တို့အဓိကဟိုအဲဥပပေးရတော့ပြည်ထောင်ငယ်တွေနောက်တကြီးရယ်တွေနဲ့မြို့သမီးတွေအားနည်းတဲ့အဲပုစုတွေသူတို့တွေကိုဥပပေးပြီးတော့ကျွန်တော်လုပ်မယ်နောက်ကျန်တဲ့အဲမြို့သားတွေဝင်ဆိုရင်တော့ဒီကျွန်တော်တို့အဲ့ဒါစစ်စစ်မှုတွေတော့လုပ်အောင်မှာဖြစ်တယ
်လုံခြုံရေးဆွေးနွေးနေကြတဲ့ဒေသခံတွေကတော့သူတို့နေရအနည်းမှာအစိုးရဘက်ကတပ်တွေချက်ထားတာကိုပြန်ပြီးရုပ်သိမ်းပေးဖို့ဒါမှမဟုတ်လဲသူတို့ကိုနေရရွှေ့ပေးဖို့တောင်းဆိုကြတာပါကလေးတွေအမျိုးသမီးတွေတကြီးရွယ်ဦးတွေကိုဦးစားပေးပြောင်းရွှေ့ပေးမှဖြစ်ပြီးအနည်းအနာဒေသတွေကိုပဲပြောင်းပေးမှဖြစ်တယ်လို့ဦးစောထေကပြောပါတယ်
။အဲအနည်းဆုံးနေရာပဲရှိမှာကျွန်တော်တို့ကအဲ့ရလူတွေကိုမြေကြီးနားထိခေါ်ဖို့မလိုဘူး။မြေကြီးနားထိခေါ်ရင်မြေကြီးနားမှာလည်းကန့်နေရမယ်။ပြီးရင်အချိန်ကြီးကျန်းသွားတဲ့အချိန်မှာတို့နေရာတို့ကျေးရွာမူလနေရာသူတို့ပြန်သွားမှာပဲ။အဲ့တော့မြေကြီးနားတို့ဝိုင်းပေါ်တို့အဲ့တဝိုက်ကြည့်တော့ကျွန်တော်တို့ခေါ်ဖို့မလိုဘူး။အနည်းဆုံးနေရာပေါ့နော်အဲ့ဒါတော့ပြည်နယ်ဆိုးရွားအစီအစဉ်နဲ့အဲဒီတမလုံးနဲ့ပြီးနိုင်ပြီးတော့အနိစ္စဆုံးနေရာကိုကျွန်တော်တို့ဟိုတနိုင်းဟာခြေကြောင်းကတ်လုတ်ခဲ့တဲ့ပုံစံတွေကျွန်တော်တို့ရှိပါတယ်အဲ့ပုံစံတိုင်းကျွန်တော်တို့ကခိတ္တကြာပြီးတော့အဲ့လိုမျိုးထားတဲ့နေရာတွေတော့ဟိုပြည်နယ်ဆိုးရွားအစီအစဉ်နဲ့လုပ်သွားမှာဖြစ်တယ
်တမလုံးစစ်ကြောင်းနဲ့အဖြန့်ချက်ချထားပြီးအချိန်မရွေးတိုက်ပွဲဖြစ်နိုင်တဲ့ဒေသတွေကနေလူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့အတွက်ကချင်လူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေကသမရအဝင်းမြင့်နိုင်ငံတော်အထက်မြင့်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ထံစာရေးသားတောင်းဆိုထားသလိုဆန္ဒပြပွဲတွေလည်းရှိနေပါတယ်ရှင်